to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ9ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်ဒိုမီတာ1925 32 51နဲ့ဖိုင်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မဆုမွန်ပါရှင
်။ကျွန်တော်အောင်လင်ဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘားဆိုင်တစ်ခုမှာလူ12ယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနက်သမားရဲ့နေအိမ်နဲ့ကားကိုပြည်ထောင်စုစုံစမ်းစစ်ဆေးပြု FBI ကရှာဖွေစစ်ဆေးနေပါတယ်။ဒီခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်နေရပြန်ဖို့မဲ့အစီအစဉ်ပေါ်ဆိုးရိမ်နေကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တာရှင်နေနာဆင်ရမှာကတော့စင်ကာပူမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကို American ဒုသမ္မတတက်ရောက်မဲ့တဲ့တွင်ရခိုင်ပြည်နယ်ကြောက်ဖြူစီမံကိန်းနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့အရေးရခိုင်နိုင်ငံရဲ့ပါတီတွေနဲ့လူမှုဖွဲ့တွေကတောင်းဆိုကြတဲ့အကြောင်းနဲ့အတူဗဟိုဘဏ်ကနေပြီးတော့နိုင်ငံသားဘဏ်တွေကိုဖြည့်သွင်းဘဏ်တွေလိုပဲဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်တဲ့တဲ့တွင်မှာနားဆင်ရမှာကတော့
အခုဒီနိုင်ငံသားဘဏ်လုပ်ငန်းတွေဒီဘဏ်ခွဲတွေဒီမှာထပ်မံပြီးတော့တိုးချဲ့လုပ်ပိုင်ခွင့်တက်မှာသူက wholesale banking ကိုပြီးတ
ော့ဘလုံးငန်းနဲ့ပတ်သက်ပြီးသုံးသက်ချက်တွေအကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီ11သတင်းသမားတွေကိုဒီအမှုကိုရန်ကုန်တိုင်းအစိုးရဘက်ကအမှုကိုရုပ်သိမ်းလိုက်တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ဆန်အော့ခ်စ်မြို့ကဘားဆိုင်တစ်ခုမှာလူ12ယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနတ်သမားရဲ့နေအိမ်နဲ့ကားကိုပြည်တော်စုစုံစမ်းစစ်ဆေးပြု FBI ကအသေးစိတ်ရှာဖွေစစ်ဆေးနေပါတယ်။တနတ်သမားကအသက် 28 နှစ်အရွယ် Marine တပ်ဖွဲ့ဝင်ဟောင်း Ivan David Clown ဆိုသူဖြစ်ပြီးဘားဆိုင်ထဲကလူတွေကိုပြစ်ခတ်ပြီးတဲ့နောက်သူ့ကိုယ်သူအဆုံးစီရင်သွားခဲ့တာပါ။ဗိုလ်ထုနေညာကပြစ်ခတ်မှုမကျူးလွန်ခင်မှာတနတ်သမားရဲ့စိတ်ပိုင်းဆိုင်ရာအခြေအနေကိုသိနိုင်မှုလဲစုံစမ်းစစ်ဆေးသူတွေတဲလွန်စွာရှာနေပါတယ်။FBI Los Angeles ရုံးရဲ့လက်ထောက်ညွှန်ကြားရေးမှူး Paul Delacroix ကတော့တနတ်သမားကပြစ်ခတ်မှုကိုတယောက်တည်းကျူးလွန်တာဖြစ်ပေါ်ရတဲ့အကြောင်းနဲ့ကျူးလွန်ရတဲ့အကြောင်းရင်းသိနိုင်အောင်စုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုထားတာပါ။တနတ်သမားကအရင်ကရေစီကန်ပေါက်ပြစ်မှုဘားဆိုင်မှာရန်ဖြစ်မှုပါဝင်အသေးအဖွဲ့ဥပဒေချိုးဖောက်မှုတွေရှိကြောင်းလည်းလွန်ကျွန်ရေးရရှိတွေကပြောပါရယ်။ဒီနေ့စမိုင်းမှာလည်းအင်တာနက်ချင်းကတိုင်ကြားတဲ့အတွက်ရဲတွေကတွားရောက်စစ်ဆေးတဲ့အချိန်မှာပုံမှန်မောက်တဲ့အပြစ်မှုမျိုးတွေ့ရတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါ။အောက်ကမှာ9လကျစစ်မှုထမ်းခဲ့မှုတွေလောင်းဟာ PTSD လို့တူောက်ခေါ်တဲ့စိတ်ထဲထိခိုက်စရာတွေကြုံရပြီးတဲ့နောက်ခံစားရတဲ့စိတ်ဖိစီးမှုဝေဒနာရှိနေတယ်လို့လဲရဲတပ်ဖွဲ့ကယူဆထားပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာ90လောင်းကျွမ်းနေတဲ့တော်ဝင်ကြီးဟာသူလန်ကြောင်တစ်လျှောက်မှာအပြက်စီကြီးမားတဲ့အတွက်အရေးပေါ်အခြေအနေကြီးညာထားပါတယ်။ Paradise မြို့မှာတော်မီကြောင်အပြက်စီတော်များတယ်လို့တာဝန်ရှိသူတဦးကပြောပါတယ်။ထိခိုက်ဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့တိတ်ဆုံးသူတွေရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တော်မီကြောင်မြို့ထဲကထောင်းနဲ့ချီတဲ့ဆောက်အုံတွေပြိုကျပျက်စီးသွားတယ်လို့လဲတာဝန်ရှိသူတွေနဲ့သတင်းဌာနတွေကပြောပါတယ်။69ကီလိုမီတာပတ်လည်အကျယ်ဝန်းကိုလောင်ကျွမ်းသွားခဲ့ပြီးဖြစ်တဲ့အတွက်မြို့ခံတွေလည်းမဖြစ်မနေပေးလို့ရတိမ်းရှောင်နေရပါတယ်။တော်မီကြီးဟာအနီနာကမြို့ရိစီဆက်ပြီးကူးဆက်လာလိမ့်မယ်လို့ခန့်မှန်းရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ချီကိုမြို့ရှိဘက်12မိုင်အကွာစကာရာမီတိုမြို့ရဲနဲ့ဆိုရင်မိုင်90လောက်အကွာမှရှိတဲ့ Paradise မြို့မှာလူရေ 2,600 နဲ့မနေနိုင်တယ်လို့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။
ဩစတြေးလျနိုင်ငံမဲဘုံမြို့မှာအမျိုးသားတယောက်ရဲ့ဓာတ်နဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးသွားပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးဖြစ်တဲ့မဲဘုံမြို့ကတိုက်ခိုက်မှုဟာအချမ်းဖက်ဝါရနဲ့ဆက်နွယ်မှုရှိနေတယ်လို့လည်းရဲတပ်ဖွဲ့ကယူဆထားတာပါ။စုံစမ်းစစ်ဆေးမှုကတော့အချမ်းဖက်ဝါရတံပြက်တပ်ဖြတ်ဖွဲ့ကဥဆောင်နေကြောင်းလည်းပြောဆိုထားပါတယ်။ခုခါသေဆုံးသွားပြီးဖြစ်တဲ့တိုက်ခိုက်သူဟာဆိုမာလီနိုင်ငံဘွားဖြစ်ပြီးရဲတပ်ဖွဲ့ကသူ့အကြောင်းသိထားတဲ့သူတူဖြစ်တဲ့အကြောင်းလည်းအခင်းပြရဗစ်တိုးရီးယားပြည်နယ်ကရဲကော်မရှင်နာမင်းကြီးဂရီယန်အက်စတန်ကပြောပါတယ်။မြို့လယ်ကမှရဲတပ်ဖွဲ့ဝင်နှစ်ယောက်ကိုဓာတ်နဲ့ရန်ပြီးရန်ပြုတ်ကိုကျူးစားတဲ့အတွက်ရဲတွေကပြစ်ခတ်ရမှာရင်ဘတ်ကိုထိမှန်ခဲ့တာပါ။တနက်တန်ရအတွက်စေယုံကိုပို့ဆောင်ပေးမယ်နောက်ပိုင်းမှာသေဆုံးသွားပါတယ်။ကာဒစင်မိလောင်နေတဲ့အကြောင်းသတင်းရတဲ့အတွက်ရဲတပ်ဖွဲ့ဝင်တွေတွားရောက်ခဲ့တာဖြစ်ပေမဲ့အခင်းဖြစ်တဲ့နေရာကိုရောက်တဲ့အချိန်မှာတော့လူတွေကဓာတ်လူတွေဓာတ်နဲ့ထုတ်ခံခဲ့ရတာကိုတွေ့ခဲ့ကြရတာပါ။ဒီနောက်မှာတော့တိုက်ခိုက်သူက gas tank ကိုတင်လာတဲ့ကားကိုမောင်းပြီးထွက်ပြေးခဲ့တာဖြစ်ပါတယ်။
အာဖဂန်နိုင်ငံမှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး7ဆယ်ယောက်နဲ့ရဲတပ်ဖွဲ့ဝင်ခုနှစ်ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်။မြောက်ပိုင်းတခါပြည်နယ်ကကဘဂျာကဟာခရိုင်ထက်ကစစ်စခန်းတစ်ခုကိုဒီကနေ့အစောပိုင်းမှာတာလီဘန်တွေကပြစ်မှတ်ထားတိုက်ခဲ့ကြရာကနိုင်ရီနဲ့ချီတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းပြည်နယ်ရဲမှူးအဗ်ဒူရာရှစ်ဘာရှီယာကပြောဆိုခဲ့တာပါ။တိုက်ပွဲအတွင်း7ဆယ်ယောက်ထက်မနည်းသေဆုံးပြီးတော့7ယောက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်။တာလီဘန်တွေဘက်မှာကလည်းအထိခိုက်အကြဆုံးကြီးမားခဲ့ကြောင်းပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလဲတာလီဘန်အဖွဲ့ပြောခဲ့ရသူစဗီဟူလာမူဂျာဟစ်ကကြေညာခဲ့ပါတယ်။နိုင်ငံအနောက်ပိုင်းဖာရာပီနယ်မြို့တော်ဖာရာမှာလည်းမနေ့အနောက်ပိုင်းကရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ရပါတယ်။တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်ခုနှစ်ဦးသေဆုံးပြီးတော့3ဒဏ်ရာရခဲ့ကြောင်းလဲပြည်နယ်ကောင်စီဝင်အဗ်ဒူဆမတ်ဆာလ်ဟီကပြောဆိုခဲ့တာပါ။တာလီဘန်အဖွဲ့ကအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုနှိမ့်ဆင်လိုလိုတိုက်ခိုက်နေပြီးနိုင်ငံရဲ့တဝက်နေပါလောက်ကိုလည်းထိန်းချုပ်ထားပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ဒီခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်နေရပြန်ဖို့မဲ့အစီအစဉ်ပေါ်စိုးရိမ်ပူပန်တဲ့အကြောင်းနိုင်ငံတကာကူညီပေးရတဲ့အရက်ပဲဖွဲ့စည်း40ကျော်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်လို့ရမယ့်လုံခြုံစိတ်ချရတဲ့အခြေအနေမျိုးတွေမရှိသေးတာကြောင့်အလွန်အမင်းစိုးရိမ်တဲ့အကြောင်းဒီခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့ဖွဲ့စည်း42ခုကပူးတွဲကြေညာရတဲ့ဆောင်ဒီနေ့ထုတ်ပြန်ပြောဆိုလိုက်တာပါ။ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးသလိုအခြေခံခွင့်ရေးတွေခန်းဆောင်ဝင်ရှိဖို့အာမခံချက်မပေးနိုင်သေးတဲ့အခြေအနေမျိုးမှာဒုက္ခသည်တွေကိုနေရပြန်ဖို့လားအန္တရာယ်များလွန်းတယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုသတိပေးထားပါရဲ့။မြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတော့ဒုက္ခသည်တွေနေရပြန်ဖို့ရေးအစီအစဉ်ကိုအစောဆုံးရှင်းသတင်းပတ်တဲ့စတင်မှုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မခင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာဖြစ်ပါရဲ့။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေရန်ဟင်းလီကလည်းရိုဟင်ဂျာတွေနေရရင်းကိုပြန်ပြီးလုံခြုံမှုရှိရှိနဲ့အခြေခံခွင့်ရေးတွေရနိုင်အောင်မြန်မာဆိုရကမြန်မာထင်သာဖန်တီးပေးထားတဲ့ထောက်ထားခိုင်ခိုင်မာမာမတွေ့ရသေးတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါရဲ့။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစဉ်သင့်ရှိနေတဲ့အကြောင်းပြောဆိုထားပါရဲ့။
ဖိလစ်ပိုင်သမရဟောင်းကတော့အီမန်ဒါမာကော့စ်ကိုအကျင့်ပြတ်ချဆမှုနဲ့တရားစွဲဆိုပြီးဖမ်းဆီးဖို့ဒီကနေ့တောက်ကြနေမှာဖိလစ်ပိုင်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့မစ်မာကော့စ်ကတော့ထောင်နှံချမှတ်မခံရအောင်နဲ့လက်ရှိစွတ်တော်အမှန်တရားကိုမဆုံးရှုံးရအောင်အယူခံဝင်သွားမယ်ပုံရှိပါတယ်။1990ပြည့်နှစ်တွေအတွင်းဆွစ်ဇာလန်နိုင်ငံကအဖွဲ့အစည်းတွေကိုအမေရိကန်ဒေါ်လာတန်100လောက်တရားမဝင်လွှဲပြောင်းပေးခဲ့ပြီးတော့အလွဲသုံးစားလုပ်ခဲ့တယ်လို့မစ်မာကော့စ်ကိုဆွဆွဲထားတာပါ။ဒီကနေ့တောက်ကြနေတရားရုံးမှာကြားနာစစ်ဆေးတာကိုတော့မစ်မာကော့စ်ရောသူ့ရဲ့ကိုယ်စားလှယ်တူတရားမှရောက်လာခဲ့ခြင်းမရှိပါဘူး။သူရဲ့ခင်ပွန်းဖိလစ်ပိုင်သမရဟောင်းဖာဒီနန်မာကော့စ်ဟာ1986ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံမှာဖြစ်ပွားခဲ့တဲ့ပြည်သူအာဏာတော်လှန်ရေးလူလူအုပ်ချုပ်မှုအတွင်းရှာတူးကဖြုတ်ချခံရပြီး1989ခုနှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်
။ဩစတြေးလျစစ်တပ်ကမကြာသေးခင်ကမှအငြင်းစားယူထားတဲ့ဗိုလ်မှူးကြီးတူဟာရုရှားနိုင်ငံအတွက်ဆက်စုနှစ်နဲ့ချီတရှိုလှုပ်ပေးခဲ့သူဖြစ်တဲ့တန်ရရှိနေပါတယ်။တန်ရရှိသူဗိုလ်မှူးကြီးဟာရုရှားထောက်လှမ်းရေးအတွက်1990ပြည်လွန်နေ့တကစလို့ဒီနှစ်အထိတရှိုလှုပ်ပေးခဲ့ပုံရတဲ့အကြောင်းလဲဩစတြေးလျဝန်ကြီးချုပ်ဆဗက်စတီယန်ကော့စ်ကဗီယက်နမ်မြို့မှာတင်းတောက်တွေကိုဒီနေ့ပဲပြောဆိုလိုက်တာပါ။နယ်သာလန်နိုင်ငံမှာပဲဖြစ်ဖြစ်ဩစတြေးလျနိုင်ငံမှာပဲဖြစ်ဖြစ်ဆွဆွဲချက်တွေကိုမှန်ကန်ကြောင်းသာတည်ပြနိုင်ခဲ့မယ်ဆိုရင်တော့ရုရှားနဲ့ဥရောပသမဂ္ဂ EU ကြားဆက်ဆံရေးဟာလည်းတိုးတက်လာနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါရဲ့။နယ်သာလန်နိုင်ငံကတော့ပြီးခဲ့တဲ့ဧပြီလထဲမှာပဲတဟိတ်မျိုးကဒါဝုလနဲ့တာစီရဲ့နိုင်ငံတကာအဖွဲ့ OPCU ရုံးကိုစိုက်ဘာတိုက်ခိုက်မှုကျူးလွန်မှုတန်တရားရှိသူရုရှားထောက်လှမ်းရေးလျောက်ကိုနိုင်ငံကနှင်ထုတ်ခဲ့ရပါ။ဩစတြေးလျနိုင်ငံကအမှုကိုတော့ဥရောပထောက်လှမ်းရေးအတိုင်းအဝန်ရဲ့သတင်းပေးချက်အရမကြသေးရင်သတင်းပတ်အနေငယ်ကမှသိရှိလာခဲ့ရတာဖြစ်တဲ့အကြောင်းလဲဗီယက်နမ်မျိုးကဒင်းစာရှင်းလင်းပွဲအတွင်းကာဝဲဝင်ကြီးမာရီယိုကွန်နက်ဆက်ကပြောဆိုသွားပါရဲ့။ဒီကိစ္စနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကာရက်နက်ဆက်ကလည်းရုရှားတန်ရုံးရဲ့အကြီးအကဲကိုစစ်ခေါ်ပြောဆိုလိုက်တယ်လို့ရုရှားနိုင်ငံကမကြခင်သွားမဲ့သူ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။တရှိလုံးမှုအတွက်တန်ရရှိတဲ့အမှုမှာဩစတြေးလျနိုင်ငံကဖြစ်ရှင်းချက်တောင်းခံခဲ့ပြီးတဲ့နောက်မှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကလည်းဩစတြေးလျတာဝန်ကြီးကိုဒီကနေ့မှပဲစစ်ခေါ်ခဲ့တဲ့အကြောင်းရုရှားနိုင်ငံကသတင်းတွေကဖော်ပြနေကြပါတယ်။
ပထမကမ္ဘာစစ်ကြီးပြည်ဆုံးခြင်းနှစ်ရာပြည့်အထိမ်းအမှတ်အခမ်းအနာကိုတက်ရောက်ဖို့သမ္မတတော်နဲ့ထရမ်ဟာဒီကနေ့တောက်ကြနေမနဲ့အစောပိုင်းမှာပဲပြင်သစ်နိုင်ငံကိုထွက်ခွာသွားပါပြီ။ဒါစင်းနဲ့ကြည့်ရတဲ့ခြားကမ္ဘာကောင်ဆောင်တွေလည်းဒီအခမ်းအနာကိုတက်ရောက်လာကြမှာပါ။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံအတော်များများကြားဆက်ဆံရေးတွေတင်မာနေကြမှာပဲသမ္မတထရမ်ဟာအခုလိုပြင ပြည်တည်နိုင်ငံအရှေ့ဘက်နဲ့မြောက်ဘက်ကစစ်ကြီးပြီးဆုံးခြင်းအခမ်းအနားမတိုင်ခင်ပြင်သစ်နိုင်ငံအရှေ့ဘက်နဲ့မြောက်ဘက်ကစစ်မြေပြင်တွေကိုသမ္မတမက်ခရွန်တွိုင်းလဲလဲတွားရောက်ကြည့်ရှုခဲ့တဲ့အချိန်မှာအခုလိုသတိပေးလိုက်တာပါတရုတ်နဲ့ရုရှားနဲ့မကဘဲအမေရိကန်ပြည်ထောင်စုရဲ့ရန်ကတော့ကာကွယ်ဖို့လိုအပ်ရင်လိုအပ်မယ်လို့မက်ခရွန်ကပြောဆိုသွားပါတယ်ထောင်900ရှစ်စေမစ္စိ
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကွာလွေဦးနဲ့နန်းလောင်တို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်အခုတော့ထိတ်တဲရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါတယ်စင်ကာပူမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပပီယာနျူဂီယန်နီမှာကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအေပက်ထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတမိုက်ပန့်စ်တက်ရောက်ပါလိမ ါရနေရာမှာအစားထိုးဖို့ချမှတ်ထားတဲ့မဟာဗျူဟာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီမဟာဗျူဟာနဲ့ပတ်သက်လို့လူတော်တော်များများကရှင်းရှင်းလင်းလင်းမသိကြသေးတဲ့အကြောင်းအင်ဖြူတော်သတင်းတော့ website ဝီတာကူဆောင်ရာသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်။
ရှင်းအောင်အာဆီယံဖွဲ့ဝင်ဆယ်နိုင်ငံစင်ကာပူမှဒီလတွေ့ဆုံကြမဲ့အချိန်မှာပဲအဓိကကြတဲ့ကိစ္စတစ်ခုကတော့တရုတ်နိုင်ငံစီးပွားရေးနဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုအမေရိကန်ဆွေးအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပို့ပြီးတက်ကြွတဲ့ချင်းကပ်မှုတွေနဲ့လှုပ်ဆောင်မှုပြောကြားခဲ့ပါတယ
်။ We seek a relationship grounded in fairness, reciprocity and respect for sovereignty.
တရားမျှတမှုအပြန်အလှန်ရှိမှုချုပ်ချာအနာကိုလေးစားမှုပေါ်မှာအခြေခံတဲ့ဆက်ဆံရေးမျိုးကျွန်တော်တို့ကြိုးပမ်းရှာဖွေနေပြီးဒီကြီးမန်းကြအောင်မြင်မှုအတွက်ခိုင်ခိုင်မာမာနဲ့အလင်းအမြန်လှုပ်ဆောင်နေပါတယ်
။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကတော့ဥရောပနဲ့အရှေ့လယ်ပိုင်းမှာရှိတဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုပြန်ပြီးတော့ထိန်းချုပ်တဲ့အနေနဲ့အာရှအလေးပေးရေးမူဝါဒကိုကျင်းသုံးခဲ့ပါတယ်။အာရှဒေသဟာအမေရိကန်ရဲ့အနာဂတ်အတွက်အရေးပါတယ်လို့ရှုမြင်တဲ့အတွက်အလေးပေးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒနာဖရမ်ကတော့အဲ့ဒီမဟာဗျူဟာရဲ့အဓိကအစိပ်ပိုင်းဖြစ်တဲ့အာရှပစိဖိတ်ဒေသရဲဝန်နိုင်ငံများခုံသွယ်ရေးသဘောတူစာချုပ် TPP ကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဒီစာလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသကြီးဖြစ်လာဖို့ချင်းကပ်ဆောင်ရွက်နေတာဖြစ်ပါတယ်။မတ်မီလီဟာအမေရိကန်အာဆီယံစီးပွားရေးကောင်စီကဖြစ်ပါတယ
်။ Probably a bit more commercial, a bit more transactional in terms of its focus.
အခုဆိုရင်သူတို့ကတခြားချင်းကပ်မှုတစ်ခုကိုလှုပ်ဆောင်နေပြီးဒါကပိုပြီးတော့စီးပွားရေးဆန်တဲ့ချင်းကပ်မှုမျိုးဖြစ်နိုင်ပါတယ်။ဒုတိယတွေ့ရတဲ့ကွာခြားချက်တစ်ခုကတော့ကုံတွယ်ရေးမူဝါဒပိုင်းမှာလက်ရှိအစိုးရကသူတို့အနေနဲ့နှစ်နိုင်ငံကုံတွယ်ရေးဆွေးနွေးမှုမူဝါဒမျိုးကိုပို့ပြီးတော့လိုလားတယ်ဆိုတာရှင်းရှင်းလင်းလင်းပြောထားတယ်လို့ထင်ပါတယ်
။တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကနေပြည်တော်ချက်ထင်မှုဂျိုးပန်းမှုတွေကြောင့်တောင်တရုတ်ပင်လယ်ဟာအာဆီယံအတွက်တော့ချင်းချောင်းမှုအဖြစ်ဆက်ပြီးတော့ရှိနေတော့မှာဖြစ်ပါတယ်။နေပြည်တော်ပိုင်ဆိုင်မှုအငင်းပွားနေရတဲ့ပတ်သက်ပြီးအမေရိကန်ကတော့အာဆီယံနိုင်ငံတွေဘက်ကဆက်လက်ရပ်တည်နေတဲ့ဆဲဖြစ်တယ်လို့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကနိုင်ငံရေးကဲခတ် Vikram Singh ကပြောပါတယ
် The United States being involved, the Secretary of Defense going to the Defense Minister's meeting and having meetings with all
အမေရိကန်ကပါဝင်ပတ်သက်နေတဲ့ကိစ္စတွေမှာဆိုရင်အမေရိကန်ကာကွယ်ရေးဝန်ကြီးလဲကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတွားရပြီးဒေတာတွင်းကကာကွယ်ရေးဝန်ကြီးတွေအကုန်လုံးနဲ့တွေ့ဆုံစည်းဝေးပြီးတဲ့နောက်အမေရိကန်ကဒေတာတွင်းမှာကင်းလှည့်နေတာတွေကိုဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာအချင်းတော်ကြကလေးကအရှိတောင်အာရှမှာပြိုင်ဘက်တွေဖြစ်နေရှိနေကြတာပါဒါပေမဲ့ကုံတွယ်ရင်းနဲ့လုံခြုံရေးကိစ္စရပ်တွေပေါ်မှာသမရထွက်မြက်မတူညီတဲ့ချင်းကပ်မှုတွေကြောင့်တချို့နိုင်ငံတွေကတော့ရှေ့ဘာတွေဖြစ်လာမလဲဆိုတာကိုစိုးရိမ်နေတယ်လို့နိုင်ငံကမဟာဗျူဟာလေးလိုက်ဌာနကအကဲခတ်ဘော်နီကလေးဆာကပြောပါတယ
် They want to have a good relationship with China. They want to have a good relationship with the United States. And I think some are
တို့ကတရုတ်နိုင်ငံနဲ့လည်းဆက်ဆံရေးကောင်းကျင်တယ်လို့အမေရိကန်နိုင်ငံနဲ့လည်းဆက်ဆံရေးကောင်းကျင်ပါတယ်ဒါပေမဲ့တချို့နိုင်ငံတွေကတော့သမရထရန့်အစိုးရဟာအမေရိကန်ဒါမှမဟုတ်တရုတ်နိုင်ငံကိုအတင်းရွေးချယ်လာခိုင်းမှာကိုစိုးရိမ်နေပါတယ်ဒေသတွင်းမှာရှိတဲ့ဘယ်နိုင်ငံကမှဒီပေါ်မှာသိပ်ပြီးတော့အဆင်ပြေတယ်လို့ကျွန်မမထင်ပါဘူး
မေရိကန်အနေနဲ့အခုဆိုရင်တရုတ်နိုင်ငံကအမေရိကန်ဒေါ်လာ1 trillion ကျော်အကုန်ကျခံလုံဆောင်ထားတဲ့ကမ္ဘာလုံးဆိုင်ရာယင်းနှိမ့်ညွှန်းနိုင်မှုမဟာဗျူဟာဖြစ်တဲ့တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းနဲ့လည်းရှင်ပြန်ရမှာပါဒီထဲမှာအရှိတောင်အားဆရာဒေသဖွံ့ဖြိုးတိုးတက်ရေးအစီအစဉ်လည်းပါဝင်တာဖြစ်ပါတယ်အခုချိန်ဒီတော့အမေရိကန်သမ္မတ Trump အစိုးရအနေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကစီမံကိန်းတွေမှာပုဂ္ဂလိကငွေချေးတာတွေလှုပ်ဆောင်ဖို့အတွက်နောက်ထပ်အမေရိကန်ဒေါ်လာ60ဘီလီယံဖန်တီးပေးထားပါတယ်။အမေရိကန်ဒုသမ္မတ Mike Pence အနေနဲ့ဒေသရင်းကခေါင်းဆောင်တွေနဲ့စင်ကာပူမှာတွေ့ဆုံတဲ့အခါကြရင်တော့အမေရိကန်အနေနဲ့ဒေသရင်းကိစ္စရပ်တွေကိုဆက်လက်အားလုံးစိုက်လှုပ်ဆောင်နေတယ်ဆိုတာကိုတက်တည်အနေနဲ့ပြဖို့အတွက်ဒီချက်ကိုမိမောင်းထိုးပြသွားလိမ့်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်ကြားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှေ့လာမယ့်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြည်သနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသား online သုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြတ်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ဆောင်ရံတွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-932-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ dummies@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီယာဓာတ်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။မနေ့ကစနေညဓာတ်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဓာတ်တွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်ရေနက်စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားဆက်ပြီးတော့အကောင့်ထည့်ဖို့မယ်ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့နဲ့ရခိုင်ဒေသခံတွေရဲ့အကျိုးစီးပွားထိခိုက်နစ်နာမှုမရှိအောင်အကာအကွယ်ပေးဖို့ကိုရခိုင်မျိုးသားပါတီ ANP ကရောရခိုင်ဒေသခံတွေကပါတောင်းဆိုလိုက်ကြပါတယ်။ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်တွေကိုတဘာဝတံခွေပိုက်လိုင်းတွေ့တန်းခဲ့တော့ကဒေသခံတွေနစ်နာခဲ့ရတဲ့တာကတွေလည်းရှိခဲ့တာကြောင့်အခုလိုထောက်ပြတောင်းဆိုလိုက်ကြတာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်အစုံတင်ပြထားပါတယ
်ကြောက်ပြူအထူးစီးပွားရေးဆောင်ရင်းနှက်စိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီမှုကိုတရုတ်နိုင်ငံ CITIC Group နဲ့မြန်မာအစိုးရတို့ကြားနိုဝင်ဘာ10ရက်ကြာသပတေးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြတာပါဒီသဘောတူညီချက်ပေါ်သတိနဲ့ကြိုဆိုပေမဲ့စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားအကောင့်ထည့်ဖို့မယ်ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ရခိုင်အမျိုးသားပါတီ ANP ကရှုမြင်ကြောင်း ANP ပါတီရဲ့ဒုက္ခတော်အေနုစင်က VOA ကိုပြောပါတယ်
။ပုံမျိုးတို့တဲ့မှုအတွက်အတိတ်ကစီပင်တော့ကျမတို့ကြိုးစားမှာပေါ့လေ။ဒါပေမဲ့ဟိုတတိယဆက်လက်တွေပွင့်လင်းမြင်သာမှုရှိဖို့ရယ်ဒီအမျိုးသားအကျိုးစီးပွားဒီသက်ခံရဲ့အကျိုးစီးပွားကိုအမှန်တကယ်ထောက်ကူဖြစ်မလား။ကြီးခိုင်းစရာတွေများရှိမလား။အဲဆိုးတဲ့ကျိုးရည်မှုတွေကိုဘယ်လိုဖြေချောက်ပေးမလဲ။ဒါတွေနဲ့ပတ်သက်ပြီးတော့ဒီပါတီနေနဲ့ရောဒီစားလူဒီမှုခွင့်ပြုရနေရောပြီးဆုံးဆွေးနွေးအဖြေရှာမှုတွေဒီဆောင်ရွက်မှုတွေလုပ်ကြဖို့ကျွန်တော်တို့ကဒီစိတ်မထောက်တာဖြစ်တယ်
။ ANP ပါတီကနိုဝင်ဘာ9ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကြောက်ပြူရည်နဲ့စိတ်ကမ်းစီမံကိန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမှန်ကန်စွာသိရှိခွင့်ရရှိလိုကြောင်းနဲ့စီမံကိန်းအကောင့်တွေပေါ်တဲ့လုပ်ငန်းစဉ်တွေမှာဒေသခံတွေကိုအတိအပေးတိုင်ပင်သွားဖို့လိုလားကြောင်းလဲကျညာချက်မှာဖော်ပြပါတယ်ရေနဲ့စိတ်ကမ်းစီမံကိန်းစတင်လာတဲ့အခါအလို့ကန်တွေရရှိရေးအတွက်ကြောက်ဖြူဒေသခံတွေကြားစိုးရိမ်မှုရှိကြသလိုမတဲကျွန်းတဝိုက်လက်တလောဖြစ်ပေါ်နေတဲ့မြေယာအယောင်းဝယ်တွေကဒေသခံတွေကိုနှိမ့်နှံမှုရှိစေတယ်လို့ကြောက်ဖြူလူမှုကွန်ရက်တာဝန်ခံဦးထွန်းလွင်ကပြောပါတယ
်ဒီကမျိုးရင်းကြတာအလို့ကန်တွေဖြစ်တယ်အများကြီးကလည်းဒေသခံတွေအများအားနေကြတဲ့အခါကျတော့ဒီစီမံကိန်းတွေဒီမှာဝင်ပြီးအလို့ကျနိုင်ပါမလားဆိုတဲ့စိုးရိမ်စိတ်အဲ့ဒါကိုရှိကြတယ်လေတို့တို့လည်းပဲအလုံးရနိုင်တဲ့အရှင်ချိရောက်အောင်ဒီတက်ခံတွေကြင်ကြင်ရမယ့်အပိုင်းမှာစိုးရဖက်ပိုင်းကရောတပ်ပြီးဒီဖက်ပိုင်းကပါဘယ်လောက်ရှိကြည့်ကြည့်ချင်ပြီးမလဲဒီကိစ္စဟာကျွန်တော်တို့ကနာနာဆွေးနွေးကြတဲ့ကိစ္စပါအခုတော့မှမသေးကျော်အကြီးကျယ်စိတ်ကမ်းဆောင်နေနေရမှာဒီရောင်းဝယ်တွေလုပ်နေကြတယ်ဆိုတော့ဒီကပေါ်လာပြီအဲ့ဒီဟာတွေကိုရောင်းဝယ်လုပ်ကြတဲ့လူတွေကလည်းပဲပုတိတာကလည်းပိုကေနဲ့အဝေးကလာတဲ့လူတွေဖြစ်နေတယ် တို့ဒီပုံမှန်လည်းပဲတစ်ချိန်လုံးနေလာကြတယ်ဘိုးကြီးမောင်ဆက်နေလာကြတယ်ဒီကဥပကပိချင်းဆန်ရပြီးတော့ညာနဲ့ပတ်သက်နေတဲ့ကျွန်တော်ကျူးညီပြီးရှိကြတာပုံပေါ့
တရုတ်အစိုးရကအာဖရိကနိုင်ငံတွေမှာတွားရောက်ရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေမှာတရုတ်ကုမ္ပဏီတွေကသူတို့ရဲ့တရုတ်အလုပ်သမားတွေကိုပါခေါ်သွားပြီးလုပ်ကင်ကြတာကြောင့်ဒေသခံတွေအလုပ်ကင်မရဘဲဖြစ်ရတဲ့တာဒကတွေလည်းရှိခဲ့ဘူးတာပါကြောက်ဖြူစီမံကိန်းနဲ့ပတ်သက်လို့အခုလိုဒေသခံတွေစိုးရိမ်မှုရှိနေရတာကလည်းအရင်တုန်းကကြောက်ဖြူယူနန်တဘာဝတောင်ွေပိုင်လိုင်းတွေ့တန်းစဉ်ကနှိမ့်နာခဲ့တဲ့အတွေ့အကြုံတွေကြောင့်ဖြစ်တယ်လို့ဒေါ်အေးနုစိန်ကထောက်ပြပါတယ်
ဒီကလူတွေလေရာရီကျိန်းနဲ့အင်းကြီးနဲ့ကျိန်းနဲ့ရင်ဟာသမီးတွေပြက်စီးတယ်အရင်ဆောင်တွေမတန်းကားဆောင်လို့မရဘူးရောကြီးတွေမရဘူးတော့ခုအသိထားတော့ကျိန်းနေရဝင်လုံးလုံးရှိပြီးတော့ဝဲရတယ်အဲ့ဒါနဲ့သူ့ရဲ့ဒေသကိုရှင်းပြပြီးသွားရတယ်သူ့ရဲ့အနေထားလို့အများကြီးရှိကြတယ
်ကြောက်ဖြူမှာရေလုံငန်းအပေါ်မှီခိုနေကြသူတွေအများစုရှိတာကြောင့်သူတို့လုပ်ငန်းတွေထိခိုက်မှာစိုးရိမ်ကြသလိုတဘာဝပတ်ဝန်းကျင်ပျက်စီးမှာကိုလည်းစိုးရိမ်ကြကြောင်းကြောက်ဖြူဒေသခံဦးထွန်းလွင်ကပြောပါတယ်
။ဒီမှာရေလိပ်သားတွေနာစီငါးချာနေကြတဲ့ရေပြင်းမှာကိုမှန်တကယ်ငါးချာလို့ကြအောင်မှာလားဆာလို့မရဘူးဆိုရင်ပေါ့ဒီရေလိပ်သားတွေအတွက်ပါတီအခြေအနေလုပ်ပြမယ်လေဒီဆိုတော့အဲ့ရေလိပ်သားနဲ့ပတ်သက်လို့ရှိရင်ပြောတဘာဝပတ်ဝန်းကျင်တလို့ဒီဒီရေတော်ရင်နဲ့ပတ်သက်လို့ဆိုရင်ပြောရှိတယ်ကျွန်တော်တမန်နေထားတဲ့ဒီဒီတော့လေကျွန်တော်ဒီသာမန်ကျဲဝေါ်ပလီကနငါးအချက်ရှာချလိုက်ရတဲ့ဖြစ်တယ်
။ကြောက်ဖြူရေနဲ့စီမံကိန်းကိုအခုလက်ရှိသဘောတူညီချက်အရဒေါ်လာတန်း1300ယင်းနီးမြှုပ်နှံကြမှာဖြစ်ပြီးမြန်မာနိုင်ငံဘက်ကယင်းနီးမြှုပ်နှံမှု30ရာခိုင်နှုန်းထဲဝင်ခွင့်ရမှာဖြစ်တယ်လို့တရုတ်အစိုးရဘက်က90ရာခိုင်နှုန်းထဲဝင်မှာဖြစ်ပါတယ်။ကနဦးတို့ကတော့မြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းထဲဝင်ဖို့ဦးသိန်းစိတ်အစိုးရလက်ထက်မှာသဘောတူညီခဲ့ကြပါတယ်
။ကိုညာဝေးအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဘဏ်လုပ်ငန်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကနေပြီးတော့နိုင်ငံသားဖန်တွေကိုပြည်တွင်းကဘဏ်တွေလိုပဲဘဏ်လုပ်ငန်းဝန်ဆောင်မှုတွေကိုတိုးချဲ့ခွင့်ပြုလိုက်ပါတယ်။အခုလိုခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ဘဏ်လုပ်ငန်းသုံးသပ်သူတချို့နဲ့စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုးဆိုကြပေမဲ့လို့နိုင်ငံတကာဘဏ်တွေစီကချင်းငွေကလွယ်လွယ်ကူကူရနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းသုံးသပ်ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ်
။ဘဟုဘဏ်ကနေပြီးတော့နိုင်ငံသားဖန်ခွဲတွေကိုပြည်တွင်းစီးပွားရေးလုပ်ငန်းတွေအတွက်ဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်တဲ့အကြောင်းကိုမနေ့ကနိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘဟုဘဏ်ကနိုင်ငံသားဘဏ်ခွဲတွေဘဏ်ခွဲလိုင်စင်ထုတ်ပေးရမှာနိုင်ငံသားကုမ္ပဏီလုပ်ငန်းတွေပြည်တွင်းနိုင်ငံသားငွေကြေးအဖွဲ့အစည်းတွေပြည်တွင်းငွေရေးကြေးအဖွဲ့အစည်းများနဲ့ပူးပေါင်းပြီးပြည်တွင်းကုမ္ပဏီလုပ်ငန်းများအတွက်လက်ကားပံလုပ်ငန်းများဆောင်ရွက်ခွင့်ပြုခဲ့ကြောင်းလည်းဖော်ပြထားပါတယ်။ခုလိုခွင့်ပြုလိုက်ခြင်းကိုကြိုဆိုပေမဲ့ပြည်တွင်းဘဏ်တွေလိုချင်းငွေကိုတပြေးတညီတည်းမဟုတ်ဘူးဆိုရင်တော့ပြည်တွင်းဘဏ်တွေအတွက်အခက်အခဲရှိလာနိုင်တယ်လို့ဘဟုဘဏ်ဒုဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်လိုက်ပါတယ်
။အခုဒီနိုင်ငံခြားဘဏ်လုပ်ငန်းတွေဒီဘဏ်ခွဲတွေဒီမှာထပ်မိုင်ပြီးတော့တိုးချဲ့လုပ်ပိုင်ခွင့်တက်မှာသူက wholesale banking ကိုပေးတယ်ပေါ့ဗျာနော်။ပေးလို့ဆိုရင်ညမှာပေးပြီးတော့မှသူကအတိုးနှုန်းကြတော့သူကဘယ်လိုတတ်မှာမလဲ။ဒါလည်းဟိုတဲတဲကွဲတော့မသိသေးဘူးပေါ့။ဟုတ်တယ်မလားအဲအတူတူကခုနပြောလို့အဲသူတို့စိတ်တိုင်းကြတတ်မှတ်မယ်ဆိုရင်တော့ဒါတော့ဒါပြည်တွင်းကတော့ဘယ်လိုပြန်လို့ရမလဲဟုတ်တယ်မလားအဲပြည်တွင်းမှာလုပ်ငန်းနေနဲ့တကင်းကြီးနော်အဲဒီခုနပြောတဲ့ CVC ကနေတတ်မှတ်မယ်ဆိုရင်တော့လေဒါအဲပြည်တွင်းမှာလုပ်ငန်းတော့လုတ်တိုက်ခိုင်တာရှိတော့ပေါ့ဟုတ်တယ်မလားဒါမို့လဲသူတို့ကြတော့တခါဒီအတူတူအစားဘာအစားချင်းငွေအစားအတိုင်းတာအစားနော်ဟိုသူအကန့်အသတ်မရှိဘူးဆိုတာမျိုးအဲဆောင်ရည်တော့ဒါကျွန်တော်တို့ပြည်တွင်းမှာတော်တော်အခက်အခဲဖြစ်လာတယ်နော်အဲအဲ့ဒီတစ်ချက်ပဲပြောစရာရှိရမှာနော်တစ်ချက
်ဘဏ်လုပ်ငန်းပညာရှင်တဦးဖြစ်တဲ့ဦးရဲမင်းဦးကတော့နိုင်ငံခြားဘဏ်တွေစီကချင်းငွေရယူဖို့ SME လုပ်ငန်းတွေအနေနဲ့လွယ်ကူမှာမဟုတ်ဘဲစနစ်တကျသူကြခိုင်မာစွာတိစောက်ထားတဲ့ SME လုပ်ငန်းတွေဒါချင်းငွေချပေးမှာဖြစ်တယ်လို့ပြောပါတယ်
တော့ပထမတစ်ချက်ကနိုင်ငံသားဘဏ်တွေကငွေချီးခွင့်ပေးတဲ့အတွက်သူကငွေချီးရောက်မယ်ဆိုရင်သူတို့မှာစီးပွားရေးစကန်တွေရှိတယ်ဗျနိုင်ငံသားဘဏ်တွေမှာမြန်မာဘဏ်တွေထက်ကိုပို့ပြီးတော့သူတိကျတဲ့တင်းချက်တဲ့စီးပွားရေးစကန်တွေရှိတယ်အဲ့စီးပွားရေးစကန်တွေနဲ့ကိုက်ညီတဲ့လုပ်ငန်းတွေချင်းကိုရပါတော့ SME တွေအားလုံးရမယ်လို့တော့ကျွန်တော်တို့မျှော်လင့်လို့မရဘူး SME တွေမှာမှာစနစ်တကျဖွဲ့စည်းထားတယ်စနစ်တကျစည်းစည်းရထားတယ်စနစ်တကျစည်းစည်းရှိတယ်စနစ်တကျလုပ်ငန်းစီမံချက်တွေရှိတယ်အဲ့လိုလုပ်ငန်းတွေချင်းကိုရလိမ့်မယ်ဗျ
ไอ้หลุมหมอเตะลงงานนี่ส่วนจริงไม่อยากจะเอามาหมอแต่จะน้องเงินอะไรไปลงเงินเลยส่วนจะมาลงงานนี่ได้กับเว้ยปีนี้แต่สนิทใจเลยลงงานนี่ก็จริงไม่ยินยาเลยไม่เงินแต่เงินปีนี้เอสเอ็มอีลงงานด้วยอันนี้เนี่ยปีบ้าบันด้วยกันลูกเตะซีเมนซีกันด้วยเนี่ยกันยิ่งมุ่งมั่นยาชิดในเดียร์ด้วยเชื่อว่ายาชิบุกก็เข้าเลยไม่รู้ซีว่ายาลงงานเสียงอุปเทศกงวยตรงกับเปล่าเลย
ดาร์โรกูมีเบียวอารมณ์เฉยมีปีบ้าก็นาเร่สวัสดีแฟนนี่เป็นไรเลยแล้วชีเชนี่มาเอสเอ็มบีดีเนี่ยดีโอชิมวยยาชินายมีวารอนนั่นแค่อุมาเลยกว่าบ้าเจ้าเลยสวัสดีเอสเอ็มบีดีนี่เนี่ยก็ตัวมาอารมณ์โอปีบ้าไหนเงี้ยเนี่ยดูเอเมอุมาตัวกูว่าตัวเนี่ยดีช่วงเนี้ยเสียอะไรคนสาวน่ารักชาดอลูกแต่เดนโอลูกกันแต่เดนอะไรอารมณ์ตัวเนี้ยอุมาเลยแล้วโอปีนี้แม่ดีเนี่ยใช่ปุ่นดีรับมาเลยสวัสดีแล้วจานเนี่ย ก็ลงกูเราบอกเลยลูกเราไปดูในทุกชิ้นเลยไม่รู้จริงไหมทำไมก็เนี่ยลูกเทียมบางทีเราจะไปดูเว็บไซต์นี่มาเลยทุกเกิดจะมาดิชีวิตนะรู้ป่ะดีเอสเอ็มบีเนี่ยชิ้นวัตถุเรามีเรื่องแบบนี้เนี่ยชาดอโอ้เราบอกเลยวันสามก้าวหนึ่งลงไปสุดนะปีบ้าแบบนี้เช่นไหนมาเว้ยทำไมคู่เช่นนี้เราบ้าเลยสุดแต่แกกูปีบ้าแบบนี้ละเนี่ยตัวเดียวเช่นแบบมู้เช่นนี้เราต่อเรื่องปีนี้แบบนี้เนี่ยแต่แกดิชีนายนี่กูยูซ่า
มันนี่ก็ทุบยันเนี่ยบ่เว้ยทุบยันจะมาหรอปีบ้าบันดูอันนี้เนี่ยพี่เรื่องงานเช่นนี้กูบอกแล้วตัวลุงเนี่ยท้าพี่เวชีพีเมย์บลูซีมีสิ่งนี้ตั้งแต่ท้าเลสูเร่อดีตสิ่งกูโดนมาพบยาตีบ้าบุและชีมาหรอบ่เว้ยมาซีพีท้าเร่เป็นสังกุชีบีแต่ยังจะเป็นสิงคโปร์อินเดียมาเลเซียเนี่ยปีนั้นยังรีบไปบาร์กมีย์
กูเข้าใจเห็นเตรียมเปรียบกันแล้วพี่บาร์เลยใช่ไหมสบายดีเตรียมมีเดียดมาเลยเตรียมเราส่งเช่นนี้เตรียมจะเป็นจะมาเลยเลเวนเตรียมมาตรงกูนั่งเงาจีนอยู่เปียสิมุปมังงาข้าวเนื้อสุดสุดท้ายมุกุโรยังคงได้สุยาพยากรณ์ที่เนี่ยยุติงรอดเตรียมไปพี่บาร์เลยเตรียมมีเดียกองสีเนี่ยสั่นหินในตัวบุชีเรลูเลตียาบาร์เลยจะเอาเปียสังกุโรฟิโอเอเตรียมเราไม่มีค่ะเตรียมเปรียบปูท้าบาร์เลย
ที่นี่ทำไม่ได้ยังอ่ะเลเวนที่นี่ทำอะไรเยอะช่วงนี้มาอย่างงั้นสุยาพยากรณ์คุณลูกมุ่งโจมตีกันแล้วพี่บาร์เลยที่นี่มีอะไรกองสีเนี่ยยี่นายบอกตัวคุณลูกโจมตีกันแล้วพี่เดลูที่คุณมาเจรจาเกี่ยวกับเลเวนที่นี่เราดูเยอะชิ้นนี้จูจังอุจิงิงาสุบาร์เลย
ดูเลเวนกี่สาหรอดูรู้ยุ่งใจมั้ยนี่เลยสนนัยมาเยาว์ลาเลยสนนัยมาเยาว์ลาวิโดดูว่ายุ่งใจนี่ตาตะคุเตนเนี่ย ทีนี้สามาบาบาเลยสุดหรอทีนี้มีอาการสิ่งต่างๆท่าเรื่องตัวจอมุลุงั้นหาข่าวเนี่ยสวยท่าเรื่องมูยูดึงมือผิวมาลุตัดดินเนี่ยบ่ยูดึงมาเลยบ่เนาะแล้วทีนี้ข้ามาที่อาดูยี่อาแล้วนี่จีเมนี่เลยนันนายมานี่จีเมอเมริกาบีดยูดึงมือไปเลยเดี๋ยวบ่เนาะ
เลเวนจานี่ทีนี้มาตรงกูนั่งเงาจีนอยู่เพื่อสิมูปูมาไงยังอาข่าเนี่ยที่อาเสือสุดท่ามูยูดึงยังสาวยตัวเมลุ มันนี่ก็วิญญาณเจ้ากาตรีมีเดียแต่มาช่วงนี้ด้วยส่งใจมาเปลี่ยนสุดท้ายชีวีตรีมีเดียกังสีเนี่ยสั่นหินในลูกสาวตัวเมลูเลยสุดท้ายเลยที่เป็นเลเวนมีเดียปากกาที่ตรีมาเยี่ยมอุตตรเปลี่ยนเลยพิชิมโบเลยเปลี่ยนสุดท้ายกันที่ลูกเป็นลูกสาวเป็นผู้สวยเนาะมุ่งเปลี่ยนเลยลูกสาวตัวเมลูเลยสุดท้ายเลยที่ลูกเปลี่ยนสุดท้ายเลยบอกกายกันเชียงสามบ้านเชียงจะอุปเชติกูพิวเวียตบอกเราไม่เหมือนน้ำมารอตัว เลเวนจานีว่าเอาดูว่าเสียงนี่ก็ปลาเกเรมีเอชช่องนี่เลยสตงสีใส่เมื่อปีงูเชิดดูไปดูแม่มาตีเจ้ากันเลยลูกนี่บอกปิดดูเสียสามาหาแต่งโซยาพ่อกูปิดดูริกาอย่างจีมุ่งจะเสียบีจีนอยู่จะเสียเลยโซเลยเช่นเลยเลเวนมีอากรูมาสามาเชนพิวเอป่าวเองเอริดาจูกูจอจอเลนเลยแต่วันนี้เอริดากูนี่ไม่รู้กูแต่งโซยาพ่อกูจะโซยาพ่อยงยุ่งใจมู ว่างจะใครงาปู่มาไงงาขานเดียสวยสุดเกล้าพี่ป่าเลยอามูแต่งจากเก็บไปเลยน้ำมารอในเงินนั้นตั้งรายงบประกาศสานเองกังสีเนี่ยนี่นายลูกผู้ยังงงนายสุยาปกุญแจเกียร์ป่าเลยที่ลุงยุ่งจะเจ้าทบเก็บไปน้ำมารอปีเกเรยงใจมาเลเวนเตรียมบีเดียตมารีกูอามากันปีเกล้าพี่ปีที่กันเนี่ยยงใจมารออามูกูไปเต็มปีเกล้าพี่ป่าเลยสิ
แม่เมฆาตรีนเปโปเกราพี่ปาเลชินเต้าจานยาจันจัตรีนลาริการ์ตลาบาเวสละทุเรียนเปเมตุเดียวไว้นายว่ามารอปัสเซนทุเรียนเปนิจาแคนาลีพเดอเมียวตมีแคนาตุตาโซเลอเมริกาตะคุณเนอตูเต้ปันเนนิบิญญาแคนารูโกนาสินยาบุชิราโมซามิโอนาสินนายจาบาเลชิน
วิวเอ็มยามาบายเอตันเรื่องสีเทนิโกเทนิโกงาเจงทอลุนปีนี้มาเลยยามาซานโอเจงมันเนี่ยไปเช่านายกันในคนนายที่ไต้หวันมีตาโตเซนเน่เลเซ่เลเซ่ชีเอเปียน
ဒုတိယနိုင်ဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ9ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
မဂါဝတ်ညံများရာရက်စီဗီဒီယိုကျွန်တော်တို့အဲ့ဒီချိန်တော့ဒီချာမလုပ်နိုင်သေးဘူးဘလို့ပြောမလဲအဲ့ဒီချိန်တော့စူလွယ်နတ်လွယ်ပေါ့နော်ဒါကြတဲ့ဟို guest star ပိုင်းကြီးဆောက
်သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့အမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမှာတော့အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာဒီမိုကရက်ရော Republican Party ကပါအမျိုးသမီးလွှတ်တော်အမတ်အနည်းဆုံး120စံချိန်ကျိုးပြီးတော့ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ဒါကြောင့်2018ခုနှစ်ဟာအမေရိကန်မျိုးသမီးတွေထူးခြားတဲ့နှစ်ပဲဖြစ်ပါတယ်။အကြောင်းဆိုကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားတာနားဆင်ပါရှင်။
This is the year of the woman.
ဒီနှစ်ဟာမျိုးသမီးတွေရဲ့နှစ်ဖြစ်ပါတယ်လို့ပြောသွားသူကတော့ကမလာဟောင်းဘီကလင်တန်လက်ထက်1993ခုကနေ2000ခုအထိကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဖြစ်ထမ်းဆောင်ခဲ့သူဒေါ်နယ်ရှလလာပါသူဟာအင်္ဂါနေ့ကကျင်းပခဲ့တဲ့သက်တမ်းဝယ်ရွေးကောက်ပွဲမှာဖလော်ရီဒါပြည်နယ်ကနေအောက်လွှတ်တော်မှဖြစ်အသက်89နှစ်အရွယ်မှာရွေးကောက်တင်မြှောက်ခံခဲ့ရသူလည်းဖြစ်ပါတယ်အလားတူပဲတက်တန်းခွဲ့ရွေးကောက်ပွဲတွေရဲ့ရလတ်ကြောင့်အမေရိကန်နိုင်ငံရေးလောကမှာနေ့တစ်တိဖြစ်လာပြီလို့လေဒီမိုကရက်အောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ကယ်လီဖိုးနီးယားပြည်နယ်ကနန်စီပလိုစီကပြောသွားခဲ့ပါတယ
် Thanks to you. Thanks to you. Tomorrow will be a new day in America.
ဒီကတိမာရင်ညဖြစ်ဟာအမေရိကန်ပြည်ထောင်စုတွေနေ့တစ်တိဖြစ်မှာပါလို့အင်္ဂါနေ့ညကအောက်လွှတ်တော်မှာဒီမိုကရက်ပါတီက2010နောက်ပိုင်းအမအများစုထိန်းချုပ်မှုကိုရဖို့တေချာနေချိန်မှာအခုလိုပါတီထောက်ခံသူတွေကပျော်မဆုံးဩဘာပေးတဲ့အတူနန်စီပလိုစီကပြောသွားခဲ့တာဖြစ်ပါတယ်။ဒီနေ့ဟာအမေရိကန်နိုင်ငံရေးလောကမှာအမျိုးသမီးတွေရဲ့နှင်းလို့ပြောရခြင်းကတော့အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ရော Republican ပါတီကပါအမျိုးသမီးစစ်တော်ကိုယ်စားလှယ်ပေါင်းအ ਨੇ စုံ120ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။အောက်လွှတ်တော်မှာအ ਨੇ စုံအမျိုးသမီး96ဦးရွေးကောက်တင်မြှောက်ခံခဲ့ရပြီးအဲ့ဒီအနည်း25ဦးတို့ကပထမဦးဆုံးချိန်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရရှိခဲ့ကြသူတွေဖြစ်ပါတယ်။အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ရဲ့အသက်89နှစ်အရွယ်ဒေါ်နယ်ရှလလာဟာအကြီးဆုံးဖြစ်ပြီးလွှတ်တော်မှာသမိုင်းတင်အသက်အငယ်ဆုံးအမျိုးသမီး2ဦးတို့ကတော့အသက်29နှစ်အရွယ်ရှိကြတဲ့ Iowa က Abby Finkenor နဲ့ New York ပြည်နယ်က Alexandria Ocasio-Cortez တို့ဖြစ်ပါတယ် Alexandria Ocasio-Cortez က
That's exactly what this is not a campaign or an election
ဟာမျိုးသမီးတွေအတွက်တမိုင်းတည်းနှစ်ဖြစ်တာကတော့သိကြပါတယ်ဒါဟာမဲဆွဲလှုပ်ရှားမှုလည်းမဟုတ်ရွေးကောက်ပွဲရဲ့နေ့တနေ့လည်းမဟုတ်ပါဘူးဒါဟာလှုပ်ရှားမှုကြီးဖြစ်ပါတယ်လို့Alexandria Ocasio-Cortez ကပြောသွားတာဖြစ်ပါတယ်။ဒါအပြင်အောက်လွှတ်တော်မှာပထမဦးဆုံးကျင်ဖြစ်မွတ်စလင်အမျိုးသမီးနှုတ်တို့လည်းရွေးချယ်ခံခဲ့ရပါတယ်။ Minnesota ပြည်နယ်က Ilhan Omar ကအနိုင်ရရှိခဲ့စဉ်ပြောကြားခဲ့တဲ့လေကုံးမှာသူနဲ့အတူပထမဦးဆုံးဖြစ်ရတွေ့အများကြီးပါလာတယ်လို့အခုလိုထောက်ပြခဲ့ပါတယ
်။ I stand here before you tonight.As your congresswoman elect with many hearts behind my name.
ကျမဟာဒီကနေ့အောက်လွတ်တော်အမတ်ဖြစ်ဝိချေချင်းခံခဲ့ရပါတယ်။ကျမရဲ့အမိနဲ့တူပထမဦးဆုံးဖြစ်ရတွေ့အတော်လေးအတူတွဲပါလာပါတယ်။ကျမဟာဒီပြည်နယ်ကအောက်လွတ်တော်အမတ်ဖြစ်ပထမဦးဆုံးရွေးချယ်ခံရတဲ့လူမဲ့အမျိုးသမီးဖြစ်ပါတယ်။ဒါအပြင်ခေါင်းစည်းဘဝချုပ်နဲ့ပထမဦးဆုံးလွတ်တော်အမတ်လည်းဖြစ်ပါတယ်။အောက်လွတ်တော်မှာပထမဦးဆုံးရွေးကောက်ခံခဲ့ရတဲ့ဒုက္ခတွေတူလည Muslim Amyotmi Naune to Pipare, Lu, Somalian Nanganga, Doka de Pikedu, Ilhan Omaga, Piodua, Gera Pipare, Auludoma, Nata, Yuiche, Kangiare, Muslim Amyotmi Garo, Michigan Pinega, Rashida Talib Pipare.
I am Congresswoman elect Rashida.
Maga, Auludoma Pine, Jwega, Timia Kangiare, Rashida Talipa.
Dabi, California Pinega, Yung Kingale. Auludoma, Patama Uzon, Yuiche, Kangiare, Korean Weva, America, Mutni Pipari. Dita Dawe, Yuika Buema, Native American Corps, Tanya, America, Mutni, Urole, Patama Uzon Jing, Yuika Timiao, Kangiabari. To Ugaro, New Mexico, Pinega, Tep Helen Pipari.
I didn't have a role model in Congress.
Doma, Tama Duet, Shizome, Tomorrow, Tanya, America, Mutami, Nauta U, Mashigabau.
လွှတ်တော်အမတ်ဘလို့ဖြစ်အောင်ကြိုးပမ်းယူရတယ်လေကျမကိုအကြံပေးပါလို့သွားတောင်းရမယ်တိုင်းအမေရိကန်အမျိုးသမီးမရှိခဲ့ပါဘူးဒက်ဖယ်လင်နဲ့တူရွေးချယ်ခံခဲ့ရတဲ့တိုင်းအမေရိကန်အမျိုးသမီးနောက်တူကတော့ရှယ်ရီစ်ဒေးဗစ်ဖြစ်ပါတယ်သူကကန်ဆာစ်ပြည်နယ်က ကောင်း964ခုကဖြစ်ခဲ့ပြီးထိုစဉ်အောက်လွတ်တော်မှာအမျိုးသမီး26ဦးတို့ရွေးကောက်တင်မြောက်ခံခဲ့ရပါတယ်ပြီးခဲ့တဲ့လကအိုက်ဘီယူခေါ်နိုင်ငံတကာထွတ်တော်များဆိုင်ရာတက်မကကအမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာအမျိုးသမီးလွှတ်တော်မှဦးရေများတဲ့အဆင့်မှာတရား၄လိုက်တယ်လို့ထုတ်ပြန်ထားပါတယ်ဒီတက်တန်းဝဲရွေးကောက်ပွဲမှာအခုလိုဦးရေတိုးလာတဲ့အတွက်ကြောင့်လေ
အမျိုးသမီးကအဲ့ဒါအမြင်နဲ့ခါကျတော့ဒီလိုနေရာတွေတောင်ဖျားချောင်းနေလို့နေရာတွေအဲ့လိုနက်ကလပ်လို့နေရာတွေတောင်ဟိုကမလုံခြုံတဲ့ကငါငါသမီးငါမီးနော်ငါမီးတွေအတွက်အဲ့လိုမျိုးမြင်လာတယ်လေကွာဟာကတခုမှလုံမရမယ်ဘာလို့ဆိုအခုကရီပက်ဘလစ်ကင်ကအင်ပီတော်ကလည်းရီပက်ဘလစ်ကင်တမရအထက်လွှတ်တော်ကလည်းရီပက်ဘလစ်ကင်အောက်လွှတ်တော်ကလည်းရီပက်ဘလစ်ကင်အဲ့ဒီတိုင်းလွှတ်ထားလို့တော့မဖြ Singapore to lure logo lure at the key midterm at the Democratic Party a young or close or jar le nangai ye so nangai ye tamari lop pho nangai ye twin la mo taman lu tyaok ka le ko ye khan sa che shi la me nangai ye sait tak ka le lop pho la me ko tit tit ne myin la tuk lo at ni ha da ri ya lo lo ro ma phit tin ho wa ro ma phit tin ta ha ti a la ti dai lo tham la di lu nga me bi ye lut to amat ne me lut tham la no lut tha chi de le pi ka de ma lut tha de ta ne lut tha chi de ta ne lo da di lu ne ma han mu nga ma cha ma le cha ma tan swa de nga ma but mama question and it she did pinya yi chin ne a to tan shi de a lo wen pye ma bo myo tmi de a wen pye na ku nai ya da bo mama dia myo tmi de a da ma phit si chin ne ku tai pye de ku sin na me nai ngai yi cha de me lo ya me nai ngai yi mho yao cha wo main ma a kong sai yin sa me lu nge lu ya sa a kong sai yin sa me
ထော်လလတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့စနေမနက်ခင်းနေ့မှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်မှာတော့ Miss Asia USA အလှမဲ့တိုင်ပွ ဒီနိုဝင်ဘာ19ရက်နေ့မှာကျင်းပမယ်မစ်အေရှာယူအက်စ်ပြိုင်ပွဲမှာမယ်တီမီစင်လဲပါဝင်ရှင်ပြန်မယ်လို့သိရပါတယ်။ဟိုဒီပြိုင်ပွဲပမာကျင်းပမှာပါလဲ။အာမစ်အေရှာယူအက်စ်ဆိုတော့ဒီပြိုင်ပွဲမှာကလူဘယ်လောက်များများဝင်ပြီးတော့ပြိုင်ပါပါလဲ။ဟုတ်ကူကျွန်မသိလောက်ကလူ50ပါမှာပါ။လူ50မှာကက်တဂိုရီအမျိုးဆုံးရှိတယ်အဲ့ကက်တဂိုရီကလူ50အာကျွန်မပြိုင်ပါမစ်
category မှာပြိုင်ပါပါသူတို့ရှိမှရှိတဲ့ title Miss Asia USA ပြီးတော့Miss Teen Asia USA Miss Asia USA ရှိပါတယ်Miss Asia USA ပြိုင်ပွဲမှာပေါ့လေအဓိကကတော့အမေရိကမှာရှိနေတဲ့အာရှနိုဝေဘွားတွေဝင်ပြိုင်ကြတာဆိုတော့ဘယ်လူမျိုးတွေဝင်ပြီးတော့ပြိုင်ရလိမ့်ရှိလဲဟုတ်ရှိတာဟုတ်ကျွန်မပထမဆုံးမြန်မာပြီးတော့ဂျပန်ရှိတဲ့
အမျိုးဆုံးအေဂျင့်ဆောက်သီးအေဂျင့်ကန်ထရီတွေအများကြီးရှိပြီးတော့ချိုင်းနာဆိုလို့ရှိရင်ချိုင်းနာရှိဟောင်ကောင်ရှိတယ်အဲချိုင်းနာမှာအဲ့လိုပွဲတော့ဆိုင်အကုန်ပါပါတယ်ဆိုတော့ဒီလူမျိုးတစ်မျိုးကိုစားပြုတာတယောက်ပဲဝင်ပြိုင်လို့ရတာလားဘယ်နှယောက်ဝင်ပြိုင်မလဲတယောက်ချက်ပို့ပြီးဝင်ပြိုင်ရပါဆိုသူတို့တွေကဟိုလူ
each country မှာညညာအာ representative လို့ရတယ်ဆိုတော့တယောက်ချက်မတက်မထားဘူးဒါပေမဲ့နိုင်တာတော့တယောက်ချက်ပဲနိုင်လို့ရတယ်အထိုက်ကျောင်းဆိုတော့ပြိုင်ပွဲရဲ့နာမည်ကမစ်အေရှာယူအက်စ်ဆိုတော့ဒီအမေရိကမှာနေတဲ့အေရှာနွေဘွားတွေရဲ့ပြိုင်ပွဲပဲပေါ့နော်တခြားနိုင်ငံကဘယ်လို့မှမပါဘူးအာဒီနှစ်ကကြတော့ဂျပန်တယောက်ပါတယ်သူကအဲပြိုင်မစ္စစ်ထိုက်ကမှာပြိုင်တဲ့အမျိုးသမီးရဲ့သူမှာသူကဂျပန်ကိုကိုစားပြုချ
ယ်အရဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုတွေကအာရှຫນွေဘွားတွေရဲ့ miss bank ဝဲလို့ယူဆလို့ရတာပေါ့လေဆိုတော့ဟိုနိုင်ငံတကာဟိုဝင်ပြီးတော့ရှင်ပြိုင်လို့ရလား
ကျွန်မတိတော့ကရှင်ပြိုင်လို့ရတယ်director international ဘက်ကိုကူးကျင်တော့အဲ့ဒါကြောင့်လို့သူဖွင့်ပေးထားတာအဲ့တခြားနိုင်ငံတွေဒါပြီး age ကိုက Asian heritage လို့ရှင်ပြိုင်လို့ရတယ်
ဆိုတော့ဒီမင်းရှေရှပြိုင်ပွဲမှာဆိုတော့ဟောဒီပြိုင်ပွဲမှာအစီအစဉ်တွေကဘာတွေပါပါလဲ
ပြိုင်ပွဲမှာအစီအစဉ်တွေကပထမအဦးဆုံး state collection ပြိုင်မှာကို national costume ပြိုင်တယ
်ကိုလူမျိုးဝတ်စုံပေါ့နော
်ဟုတ်ကဲ့လူမျိုးဝတ်စုံဘလောက် creative လုပ်ပြီးဘလုံး the channel မတူအောင်ပြနိုင်လဲပေါ့အဲ့ဒါပြိုင်တယ်တန်နီးလို့ရှိရင်ကျမတို့တွေအကုန်လုံးopening number ဆိုတာရှိရဲ opening number ကောင်ဝင်သူတို့ထုတ်ပေးတဲ့ကောင်ဝင်နဲ့အကောက်ကိုပြိုင်မယ်သူတို့ကြည့်မယ်ဘယ်သူကကိုင်တယ်ဘယ်သူကမကိုင်နိုင်ဘယ်သူက personality ရှိတယ်ပေါ့အဲ့ဒါကြည့်မယ်ကြည့်လို့ရှင် swimsuit ပြိုင်နေ swimsuit ပြိုင်လို့ရှင် evening down pian ne pian pi lo ma final le twa ma
so ro ho talent pian bwe ri wa ri yo ho talent pian bwe ri wa ri yo pa la
di po ya lo talent ma pian de cho pageant ni ya talent shi de cho pageant ni ya talent ma shi ba o
so ro met chi ni sin ga ho di pian bwe ma blu wit song go wit pi yo pian min lu sin la tha ba le
aku jama jama costume so lu de ma twi u de u sa lo le pya chin le ဆိုတော့အဲ့ပမာညီမတီးရဒီဇိုင်နာနဲ့ဟိုသာပူပေါင်းပြီးတော့ဟို costume တစ်ခု create လုပ်ထားအဲ့ costume ကင်းကြီးကင်းကြီး costume ဖြစ်ပါတယ်အမ်ကျွန်မဝတ်မှာတော့ main ကလေးဟိုဥစားဝတ်မှာပါအဲ့ပေါ်ကကင်းကြီးကင်းကြီး outfit ချောက်ကကြောက်သူတွေကနှစ်ချောက်ပုံစံနဲ့အာကိုလုံးတို့မျက်နာတို့တွေကတော့အမ်လူပုံစံပေါ့ပြီးတော့အတောင်ပံနေလဲပါတော့အမျိုးစုံတီအာnormal gaming game ya costume တူအောင်လည်းနည်းနည်းထွင်ထားတာရှိတယ်ဒီဥစ္စာနည်း different ဖြစ်တယ
်ဆိုတော့လောက်တာကြတော့ဟိုမြမပီကိုလှမ်းမာလာကိုယ့်အကူလှုပ်လာ
ဟုတ်ကဲ့မြမပီမှာမိမိနဲ့အချင်းချင်းကသူက design ဒီ target lock ကိုအရင်ကတည်းကသူက design နဲ့ဆွဲပြီးတယ်ဆိုတော့ဒီ different design တွေပြပြီးတော့ပေးဟာကြိုက်တယ်ပေါ့ဆိုပြီးတော့အဲကျွေးပြီးတော့အဲမိမိရဲ့နောက်တငယ်ချင်းတယောက်ကပဲအမိဟိုအမိတို့နဲ့တည်တာကြားလာပြီးငွေရည်ရတိတော့အဲ့အမသူကအင်းကြီးချုပ်တာဆိုတော့သူနဲ့ဒီဇိုင်နာတွေကပေါင်းပြီးတော့ချုပ်ပြီးတော့ဒီ costume ကိုတီထွင်ထားပေးတာမိမိတို့ပြီးတော့ဟုတ်ပြီးခဲ့တဲ့အတွက်ကမှရောက်တာပါသူမှပြန်နေ plan ပို့လိုက်တာ
ဆိုတော့အခုဒါပြိုင်ပွဲရလည်းပဲတိတ်ပြီးတော့မကြခင်မှာကျင်းပါတော့မှာဆိုတော့အားလုံးဒီပြိုင်ပွဲအတွက်ကောအစင်းနည်းဖြစ်ပါပြီလားဒီဝစ်ဆောင်တွေဝါတွေရောဟိုစမ်းပြီးတော့ဝစ်ကြည့်ပြီးပါပြီလ
ားဝစ်ဆောင်စမ်းဝစ်ကြည့်ပြီးနည်းနည်းလေးတော့အာပြန်ပြရမယ် tweak လုပ်ရမယ် size လေး adjust လုပ်ရမယ် ဒီ accessories နေရာမှာပေါ့အဲ့ဒါကြတော့ကျမနေရအဲ့ဒါဟိုနည်းပြင်တာလေးတွေလုပ်ပေးမယ်ဒီ gown ဆိုကလေးတွေပါလေးဒီဘာလို့ gown ဆိုဆိုတာကတော့ဒီ head piece အကြီးတစ်ခုပါတဲ့အဲ့ဒီကိန်းကြီးချင်းညာအတွက်အဲ့ဒါဟိုဟိုဥစား very well fitted ဖြစ်အောင်လို့ကျမနေရပြန်ပြီးနည်းနည်း tweak လုပ်ပေးပါမယ
်ဟိုတစ်ခါတော့ဒီ miss up မေကဘာမီပြိုင်ပွဲမှာလည်းဝင်တိုင်ခဲ့တယ်အခုတခါလည်းဒီပြိုင်ပွဲမှာဝင်တိုင်နေဆိုတော့ဒီမတိုင်ခင်မှာဈာထဲမှာဘယ်ပြိုင်ပွဲတွေမှာဝင်ပြီးတော့ပြန်ခဲ့တာရှိပါသေးလဲ
ဈာထဲမှာပြိုင်ပွဲမပြိုင်ပြဘူးဘာဖြစ်လို့လဲဆိုတော့ကျမကျောင်းဟိုကျောင်းတက်တော့နားစင်တက်နေတော့အဲ့ဒါနဲ့အာဒီဖက်ကြည့်ရနေပါခဏ break ယူပြီးတော့အဲကျောင်းတက်တာပေါ့ဟိုကတော့ကျောင်းခဏရထားတယ်ကား accident တွေပါတယ်ဖြစ်တာနဲ့တော့ပြအကြောင်းပြန်တက်တော့ပြီးဟိုနောက်ဆိုရကြအကြောင်းပြန်တက်ပါမယ်။အဲအကြောင်းမပြတက်ခင်လေးဒီပွဲကိုဝင်ပါနိုင်လို့ပါပြလိုက်တာပါ
။ဆိုတော့ဒီပြိုင်ပွဲအတွက်ကောတခြားပါတွေကြိုတင်ပြီးတော့ပြင်ဆင်ထားပါသေးလေ
။ဟုတ်ဒီပြိုင်ပွဲကအကြီးတစ်ခါမှအဲ့လိုမျိုးတခြားကြီးကျယ်လို့ National Costume ပါတယ်အကြီးကျယ်ကြီးတခြားမှလို့တိတ်လည်းမပြိုင်ဘူးတော့ဟိုcoach တယောက်ရှိပါတယ် coach ကဘယ်လိုမျိုးလမ်းလျှောက်ဒီ costume ဆိုဘယ်လိုမျိုးလုပ်ဘလိုလမ်းဒီဆွမ်းသူတို့ evening gown လဲဆိုဘလိုလမ်းရှာအဲ့ဒါတွေသင်ပြရနေပါတယ်တော့လုပ်ပါတယ်ပြီးတော့ exercise လဲလုပ်ပါတယ်ကိုယ်ကျန်းမာရေးအတွက်ပါဟောဒီ prepare လုပ်နိုင်အောင်ပေါ့ဆိုတော့အဲ့ဒါတွေအကုန်လုံးလုပ်တယ် make up ဆိုလဲဒီ CR account နဲ့သင်တဲ့ပြင်ဆိုတဲ့အကုန်သင်ထားတယ်ဆိုတော့အစဆုံးအောင်မြင်အောင်ဒီညမှာကိုစားပြုနိုင်နိုင်အောင်အကုန်လုံး prepare လုပ်နေပါတယ်
ဆိုတော့ဒီပြိုင်ပွဲမှာကဟိုမြမကြီးအရင်တော့ဝင်ပြီးတော့ပြိုင်ဘူးပါလား
ကျမဒီလောက်ကမပြိုင်ဘူးဒီကနေ့တည်းတော့ invite လုပ်တယ်ကျမကိုအဲ director အတူရှိလာပြိုင်မို့ပေါ့ဗျမမြမဆိုတာမရှိသေးဘူးပေါ့အဲ့နေ့တည်းတော့ခေါ်ပေမဲ့မအားတာနဲ့ပြီးတော့ prepare လုပ်ဖို့အချိန်ကအရန်တိုတာနဲ့အကုန်ကျေးဇူးမပေးနိုင်တဲ့ခဏနေအောင်လို့နောက်နှစ်မှပြန်မယ်ဆိုပြီးဒီနှစ်ကျတော့ကြိုင်ပြစ်သွားတာပါအဲကျမဒီလောက်ကကျမပထမဦးဆုံးမြန်မာပ
ါဟုတ်ကဲ့ပါမက်ကြီးမင်းစင်အခုလိုတာမြန်မာကိုစားဝင်ပြီးတော့ပြိုင်မှာဆိုတော့အားလုံးအဆင်ပြေချုံးမိပါစေလို့ဆုတောင်းပေးပါတယ
်ကျေးဇူးပါ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တူတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါလေရှင်
မြန်မာနိုင်ငံမှာဟက်စစ်ဆွမ်းရင်ဘာကြောင့်မလုံမလောက်ဖြစ်နေရတာပါလဲရေရှည်အတွက်ဘာလို့တင်ပါသလဲမြန်မာနိုင်ငံမှာရောအမေရိကန်နိုင်ငံမှာပါနှစ်ပေါင်း40ကျော်ဟက်စစ်အင်ဂျင်နီယာအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးအောင်ခင်ရဲ့အမည်ကိုကြည့်ရအောင်နော်
ဒီအားလျက်စစ်ကဟိုကျွန်တော်တို့ဒီမှာ potential အများဆုံးရှိတယ်လေကျွန်တော်တို့ဒီတောင်တန်းကြီးတွေကလည်းတောင်နဲ့မြောက်ဆန်းနေတယ်နောက်ပြီးတော့မြစ်တွေကလည်းတောင်နဲ့မြောက်စီးနေတယ်ဆိုတော့ဒီအားလျက်စစ်ကိုအဓိကထားလုပ်နိုင်ရင်ပိုကောင်းတယ်ကျွန်တော်လုပ်ခဲ့တုန်းကကျွန်တော်အစပြီးတော့အလုပ်ဝင်တော့အဲဒီမိုးပြဲရေကာတာစီမံကိန်းမှာတာဝန်ကြားတယ်ပြီးတော့နောက်လော်ပီတာ73လုံးတူးချက်စီမံကိန်းမှာတာဝန်ကြားတာပေါ့အားလုံးပေါင်း6နှစ်လောက်ကြားတယ်ပြီးတော့ကျွန်တော်ဒီလော်ဂါတာအခွေုံမှာအဲအနာသာပီးပေါ့နော် extension လုပ်တော့အဲ့မှာကျွန်တော်ပါတော့ပေါ့ကျွန်တော် electrical engineer အနေနဲ့ပေါ့ကျွန်တော်ကလော်ပီတာမှာလုပ်ခဲ့တော့ရေရလျက်စစ်နဲ့လည်းချီတွေ့မှုရှိခဲ့တယ်ရန်ကုန်ရောက်တော့လည်းအဲကျွန်တော်တို့ဒါအလိုင်းစီမံကိန်းကြီးနောက်ပြီးတော့ gas turbine ဆောက်တာလည်းပါတယ်အဲဒီကတော့ကျွန်တော်တို့လုပ်ခဲ့ရတဲ့ခြေအနေကတော့ရတဲ့ budget ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကလုပ်ရတာဒါပေမဲ့ခက်တာကျွန်တော်တို့လက်တက်တော့အဲဒီရေအားလျက်စစ်ကဟိုကြားတယ်လေသူကရင်းမိရလဲများတယ်နောက်ပြီးတော့ဒီဟို consumption ပြည့်ရက်ကလည်းကြားတယ်ကြားတယ်ဆိုတော့အဲ့ဒီအချိန်ကဆိုးရစိတ်မရှိဘူးစိတ်မရှိဘူးဆိုတော့အဲ့ဒီလိုရေအားလျက်စစ်ကြီးတွေကိုတေချာကြနာနာကျွန်တော်တို့လုံးကတော့ကင်တာတို့ဆယ်တော်ကြီးတို့အဲ့ဒီလိုရေအားလျက်စစ်ကြီးတော့လုတ်တော့လုတ်တယ်ဒါပေမဲ့လို့လည်းဟိုရေအားလျက်စစ်ကထွက်လာတဲ့အချိန်ကျရင်သူကဒီ low operation cost ပေါ့နော်အဲ့ဒီ operation cost နည်းနည်းနဲ့ run လုပ်လို့ရဒါပေမဲ့ तू ကတိဆောက်တဲ့ကာလကကြာတယ်နောက်ပြီးတော့ဒီရင်းနှီးရနည်းနည်းများတော့ကျွန်တော်တို့အဲ့ဒီအချိန်တုန်းကဟိုအဲ့ဒီဟာတွေကိုကောင်းကောင်းတကယ့်ကိုအောင်းအောင်းမြင်မလုပ်နိုင်ခဲ့ဘူးကျွန်တော်တို့တကယ့်ဒီဟို potential ရှိတဲ့ရည်ရည်စစ်ကြီးတွေမှာထမတိယစီမံကိန်းတို့ပါတော့အဲ့ဒီကို megawatt များများရည်ရည်စစ်ကြီးတွေကိုကျွန်တော်တို့အဲ့ဒီအချိန်တုန်းကဒီကြာမလုပ်နိုင်ခဲ့ဘူးဘလို့ပြောမယ်အဲ့ဒီချိန်တုန်းကတော့စူလွယ်နဲ့လွယ်ပေါ့နော်ဒါကြတဲ့ဟို gas turbine ကြီးဆောက်သူကအဲ့လိုကရန်ကုန်ကိုပဲအဓိကမိရဖို့ကိုပဲသူကစဉ်းစားပြီးတော့အဲ့လိုမျိုးတည်ရှိကိုကောင်းလာမယ်အဲ့ဒီစီမံကိန်းတွေကြတော့တိတ်ပြီးတော့မလုပ်နိုင်ခဲ့ဘူးမလုပ်နိုင်ခဲ့ဘူးဆိုတာခုနကျွန်တော်ရှင်းပြသလိုပဲဒီရက်ကြာတာရယ်နောက်ပြီးတော့ပတ်စံအရင်းကြီးများတာရယ်အဲ့ဒီဟာကိုအကြောင်းပြပြီးတော့ဒီကြာတိတရောမလုပ်ခဲ့လို့အဲ့လိုခုချိန်မှာအဲ့လိုဖြစ်နေတာအဲ့ဒီချိန်တော့သာကြာကြာနာနာပေါင်းလောင်းတို့ကင်တာတို့ဆယ်တော်ကြီးတို့ဌာမတိကြီးတို့အဲ့လိုမျိုးရေအားလျက်စစ်ဆက်ယုံတွေကိုတေချာဆောက်ခဲ့လို့ရှိရှင်ခုချိန်ဆိုရင်ကျွန်တော်တို့ကတော်တော်ကြီးအခြေအနေကောင်းနေတယ်ဒါပေမဲ့အဲ့ဒီချိန်တော့အဲ့ဓာရီကတည်တည်ချာချာမလုပ်နိုင်ခဲ့ဘူ
းအဲ့ဒီလိုမလုပ်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာအခုချိန်မှာဆိုအစိုးရကရှုံးခံပြီးလျှက်စစ်တပ်အားကိုဖြန့်ဝေပေးနေရတာပါအရင်ကမြန်မာနိုင်ငံမှာရေအားလျှက်စစ်အတွက်အဓိကလော်ပီတာကိုအားထားခဲ့ရပါတယ်။အမေရိကန်နိုင်ငံမှာတော့1932တွင်အတွင်းစီးပွားပြက်ကတ်ဆိုင်နေချိန်မှာပဲရေရှည်အတွက်ဈေးအပေါ်ဆုံးနဲ့အကောင်းဆုံးရေအားလျှက်စစ်ထုတ်ဖို့အတွက်ကော်လိုရာဒိုမြစ်ကြီးကိုပိတ်ပြီးဟူဗာဆယ်ကြီးကိုတိဆောက်ခဲ့တာကြောင့်ဝင်းကျင်ပြည်နယ်တွေမှာလျှက်စစ်မီတာမကတောက်သုံးရေပါရေရှည်အတွက်အဆင်ပြေခဲ့ရတာဖြစ်ပါတယ်။
ကော်လိုရာဒိုရီဗာရဲ့ဟိုဘက်ကအဲဒီဇိုနာကော်လိုရာဒိုရီဗာရဲ့ဒီဘက်ကနီဝါဒါပေါ့အဲ့ဒီမှာသူကရေကာတာကြီးအကြီးကြီးဆောက်လိုက်တယ်ဟူဘာတန်ပေါ့နော်သူကရေအားလျက်စစ်ကိုသူကဆက်တလုံးတလုံးကို1000မီဂါဝတ်ချီတယ်ကျွန်တော်တို့လော်ပီတာဆက်နဲ့ရှင်ပြောမယ်ဆိုရင်လော်ပီတာဆက်ကဂျပန်စစ်ရော်ကြီးရလို့ဆောက်ထားတဲ့လော်ပီတာဆက်ကြီးတွေကပထမအဦးဆုံးဆောက်တဲ့ဆက်3လုံးကတလုံးကို28မီဂါဝတ်ပဲရှိတယ်။ဟူဝါတန်ကဆက်တလုံးက1000ဆိုတော့အများကြီးกว่าတာပေါ့နော်။ကျွန်တော်ပါဝင်ထမ်းဆောင်ခဲ့တာကတော့အဲဒီနောက်ထပ်တိုးချဲ့တဲ့ဆက်3လုံး28 3လုံးပေါ့နော်။အဲ့ဒါကျွန်တော်ဒီကိုထွက်လာပြီးတော့မှအဲဒီသူတို့ number 1 ball position တို့ number 3 ball position တို့ဆောက်တယ်လို့ကျွန်တော်ကြားပါတယ်။အဲ့တော့ဟူဝါတန်ကတော့အကျန်းကတော့အဲ့ဒါပဲ။သူကနောက်ပြီးတော့ high head ဆိုတော့လေဒီရေအားလျက်စစ်ကြီးဆိုတာဒီ head နဲ့ flow နဲ့ကြီးရလေဒီ head ဆိုတာအမြင့်ပေါ့နော်အမြင့်ကောင်းလေသူက pressure ကောင်းလေပေါ့နောက်တစ်ခါ flow ကတော့ရေအားပေါ့ရေအားဘယ်လောက်စီးနိုင်လဲအဲ့လိုဘယ်လောက် minute per hour အစသည်တွေအဲ့လိုမျိုးအဲ့ဒီပုံမှာမူတည်ပြီးတော့ဆောက်တာအဲ့ဒီ hover time ကတော့ဒီ head ကကျွန်တော်တို့ low pitch လောက်မမြင့်ရေကာတာကြီးကိုလို့ဆ ောက်ပြီးတော့အကြီးကရာကြီးအောင်နာမှာဓာပိဆက်ရုံဆိုတော့သူကရေများများနဲ့ဒီ Francis Darwin တို့ Kaplan Darwin တို့ဆိုတော့သူကရေများများသုံးပြီးတော့ head နဲ့နဲ့မောင်းလို့ရတယ်လေကျွန်တော်တို့ Lobita ကတော့တောင်ပေါ်တွေးအလုံးပေါင်း1450လားဒီမြင့်တယ်ညတော့အဲ့ဒီပေါ်ကနေပိုက်ကြီးနဲ့အောက်ကိုဆွဲချပြီးတော့ကျွန်တော်တို့က Pelton Tree ဆိုတာလေခွဲပုံတရံပေါ့နော်အဲ့ဒါနဲ့မောင်းတာခြေနေပေါ်မှာမူတည်ပြီးတော့အရေအားအဖြစ်ပြဆောက်ကြတာလေကျွန်တော်တို့ဟာကြတော့သိပြီးတော့မကြည့်ဘူးပေါ့ဟို hydroelectric power ဆိုပြီးမဲ့လို့လဲဟိုအကြီးစားမဟုတ်ဘူးအသေးစားပေါ့နော် small hydro ဆိုတော့သူက10 megawatt ကနေပြီးတော့ 30 megawatt လောက်ထိဒါဆိုတာ small hydro လို့ခေါ်တာပေါ့နောက် mini hydro ဆိုတာရှိသည်သေးသေးလေးတွေပေါ့တစ်နိုင်တစ်ပိုင်ပေါ့နော်လုပ်ငန်းရှင်သေးသေးလေးတွေသုံးလို့ရတာသူကတော့အဲဒီပိုက်ကနေပြီးတော့100 kilowatt 100 to 1000ပေါ့microama 5 to 100 kilowatt နောက်တစ်ခါ pico hydro ဆိုတာကတော့အဲဒီ below 5 kilowatt ပြန်ရင်းပြောရမယ်ဆိုရင်တော့ဒူးလေးတလုံးစာလောက်ပဲပေါ့နော်ဒူးလေးတလုံးက 3-4 kilowatt လောက်ရှိတယ်ဆိုတော့ဒီရလျက်စစ်ကဗမာပြည်မှာတော့အဲလိုရလျက်စစ်တီးတီးလေးတွေကိုညံ့များဆောက်နိုင်ရဲ့အခုဆောက်လဲဆောက်နေကြတယ်ဘာလို့ဆိုတော့ကျွန်တော်အဲဒီသူတို့လာလာမီးတယ်လေအသိအမြင့်ညာတဲ့နေရာဒေတာမျိုးတွေမှာရှမ်းပြည်တို့ကယားပြည်တို့နောက်တစ်ခါဒီကချင်ပြည်တို့အဲ့လိုနေရာမျိုးတွေမှာရေအားရက်စစ်ကိုသူကဒီရေအားရက်စစ်ကအဓိကသူကပါဝါကောင်းကြနိုင်တယ်ဆိုတာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရေခြေဘလောက်ရနိုင်လဲဆိုတာပေါ့မှာဟုတ်ပြီရေအားရက်စစ်ကစောက်တင်တာလေ
ကယ်လီဖိုးနီးယားပြည်နယ်ကရက်စစ် engineer ဦးအောင်ခင်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ညင်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ထိုခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ညင်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တောက်ကြားညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ဆန်အော့ခ်စ်မြို့ကဘားတိုင်တစ်ခုမှာလူစနစ်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနတ်သမားရဲ့နေအိမ်နဲ့ကားကိုပြည်အောင်စုစုံစမ်းစစ်ဆေးပြီး FBI ကအသေးစိတ်ရှာဖွေစစ်ဆေးနေပါတယ်။တနတ်သမားကအသက် 28 နှစ်အရွယ် Marine တပ်ဖွဲ့ဝင်ဟောင်း Ian David Long ဆိုသူဖြစ်ပြီးဘားဆိုင်ကလူကိုပြစ်ခတ်ခဲ့ပြီးနောက်သူ့ကိုယ်သူအဆုံးစီရင်သွားခဲ့တာပါ။ဗိုလ်ထုနေညကပြစ်ခတ်မှုမကျူးလွန်ခင်မှာတနတ်သမားရဲ့စိတ်ပိုက်ဆိုင်ရာအခြေအနေကိုသိနိုင်မှုလဲစုံစမ်းစစ်ဆေးသူတွေတင်းလုံစာရှာနေပါတယ်။ FBI Los Angeles ရုံးရဲ့လက်ထောက်ညွှန်ကြားရေးမှူး Paul Taylor Court ကတော့တနတ်သမားကပြစ်ခတ်မှုကိုတယောက်တည်းကျူးလွန်သွားခဲ့တဲ့ပုံရတဲ့အကြောင်းနဲ့ပြစ်ခတ်မှုကျွလွန်တဲ့အကြောင်းရင်းကိုသိနိုင်အောင်လဲစုံစမ်းနေတဲ့အကြောင်းပြောဆိုသွားကြတာပါ။ဒီချိန်ထဲမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော့တော်မီချီချယ်လောင်ကျွမ်းနေတဲ့အတွက်အရေးပေါ်အခြေအနေကြီးညာထားပါရယ်။ Paradise မြို့မှာတော်မီကြောင့်ပျက်စီးများပြားလျက်ရှိပြီးတော့တိကျတဲ့ရတဲ့သူတွေရှိတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းသေဆုံးသူရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်နေရပြန်ပို့မဲ့အစီအစဉ်ပေါ်စိုးရိမ်ပူပန်တဲ့အကြောင်းနိုင်ငံတကာအကူအညီပေးရက်နဲ့ရက်ပက်ပေါ်စီ40ယောက်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေနေရပြန်လို့ပဲလုံခြုံစိတ်ချရတဲ့အခြေအနေမျိုးတွေမရှိသေးတဲ့အတွက်အလွန်အမင်းစိုးရိမ်တဲ့အကြောင်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စကန်နေမှာအကူအညီပေးနေတဲ့အဖွဲ့အစည်း40ခုကပူးတွဲကြေညာချက်ဆောင်ဒီနေ့ပဲထုတ်ပြန်ပြောဆိုလိုက်ကြပါဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးလို့အခြေခံခွင့်ရေးတွေခန့်ဆောင်ဝင်ရှိဖို့အာမငံချက်မပေးနိုင်သေးတဲ့အခြေအနေမျိုးမှာဒုက္ခသည်တွေကိုနေရပြန်ပို့လာအန္တရာယ်များလွန်းတယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုရက်ဖက်အဖွဲ့အစည်း40ယောက်ကတိုက်တွန်းထားတဲ့စာထဲမှာသတိပေးထားပါတယ်
နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လူဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်အကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
Thank you.
This program has come to you from the Voice of America, Washington.